အခုတော့တိုင်းသားဒေသတွေကတိုင်ပွဲဖြစ်နေတဲ့အခြေအနေတွေကိုကြည့်အောင်ပါ။ကရင်ပြည်နယ်ဖားပုံခရိုင်မှာဒီလ15ရက်နေ့ကအစိုးရတပ်မတော်နဲ့ KNU တပ်တွေကြားတိုင်ပွဲဖြစ်ပွားပြီး KNU ရဲ့စစ်စည်းဂိတ်ကိုတပ်မတော်ဘက်ကမီးရှို့ခဲ့ပါတယ်။ KNU ကတော့တပ်မတော်ရဲ့စစ်ရေးလှုပ်ရှားမှုတွေရပ်ဆိုင်မှုနဲ့တပ်တွေကိုပြန်လည်ရုပ်သိမ်းပေးဖို့တောင်းဆိုထားပါတယ်။လက်ရှိဖားပုံခရိုင်အတွင်းဖြစ်ပေါ်နေတဲ့အခြေအနေကိုတော့ VOA သတင်းတော့ကိုမိုးစောသတင်းပေးပို့ပါလေ။
ဟုတ်ကဲ့ဖာဖုန်ခိုင်အတွင်းမှာအစိုးရတက်မရုံနဲ့ကရင်မျိုးသားစည်းရုံး KNU အကြားမှာဒီလ9ရက်နေ့ကလေးကတိုက်ပွဲတွေစတင်ခဲ့တာပါဒီလ10ရက်နေ့နောက်ပိုင်းမှာတိုက်ပွဲတွေငြိမ်သက်ခဲ့ရာက15ရက်နေ့နေ့ကင်းမှာတော့တိုက်ပွဲတစ်ကြိမ်ထပ်မံဖြစ်ပွားခဲ့ပါတဲ့ကြာသာပတိနေ့ကတိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုဖာဖုန်ခိုင်အခြေဆိုင် KNU တက်မဟာ9ကစစ်ဘက်ဆိုင်ရာပြောရေးဆိုခွင့်ရှိသူဘူမူစောကလေတို့ကအခုလိုပြောပါတဲ့
ဟုတ်15ရက်နေ့ပေါ့နော်15ရက်နေ့နေ့လယ်12နာရီမိနစ်30မှာကျွန်တော်တို့ဖက်ကဝါဆိုခိုနဲ့မက်စီစီးကြမှာအဲ့မှာဂိတ်တစ်ခုထားတယ်အဲ့မှာတက်ပေါ်ကြည့်တယ်မိနစ်20မိနစ်လောက်ပေါ့အဲ့လောက်ကြာတာပေါ့အဲ့ဒါနဲ့ကျွန်တော်တို့ဒီဂိတ်မှာထိုင်တဲ့လူတွေကသူတို့ဆုတ်သွားပြီးတော့အစိုးရတားဖက်ကတော့ဒီဂိတ်မှာရှိတဲ့တဲတို့ဘာတို့ခြံကြီးတို့ဘာတို့သူမီးရှို့ပြစ်လိုက်တယ်လေအဲ့လိုလောက်တယ်
ဘုံမူစောကလေတို့ကတိုက်ပွဲဖြစ်ပွားရတဲ့အကြောင်းရင်းကိုအခုလိုဆက်ပြောပါတယ်
။တမူးနေပြောပြခဲ့ရပါလေ။မော်လကုစခန်းမှာထိုင်နေတဲ့ဒီခမရနေရသုံးရဲ့လူတွေကသူဒီဒရော့ဘူသွားရှင်နေလို့ပြောတယ်။ကျွန်တော်လူဖက်ကနေပြီးတော့ခွင့်ပြုဘူးမသွားပါနဲ့အဲ့ဒီဖက်ကိုအဲ့လိုပြောတဲ့ခါကျတော့တို့ကဟိုအထက်အမိတ်ရသူတို့သွားရမယ်တဲ့မသွားလို့မဖြစ်ဘူးတဲ့။အဲမသွားနဲ့ခင်ဗျားလာလို့ရှိတော့ကျွန်တော်တို့ကတော့ပြင်မှာပဲတဲ့။အဲ့လိုသူတို့ပြောတယ်အေးပြည်လက်ပြည်စီပြည်လက်ငါတို့လက်မင်းတို့ပြပြည်မယ်ဆိုပြီးတော့အဲ့လားလာပြီးတော့ဝိုက်တာပေါ့လေဝိုက်တော့အဲ့ဒီခြံစည်းဦးနားလဲရောက်တဲ့ခါကျတော့ဒီကျွန်တော်လူဖက်ကနေတော့ပြည်တာပေါ့ပြည်တော့သူတို့ပြန်ကြည့်တယ
် KNU ဘက်ကဖပုံခရိုင်အတွင်းမှာလက်ရှိတင်းမာမှုတွေဖြစ်ပေါ်နေရတာဟာတမရော့ဘက်ကစီရေးရရည်ရွယ်ပြီးလမ်းဖောက်လို့ဖို့ဆော်ရွက်လာတာကြောင့်ဖြစ်ကြောင်းနဲ့ဒီအတွက်နှစ်ဖက်သဘောတူညီချက်မရသေးမီတက်အင်အားတိုးချဲ့လာတာကြောင့်ဖြစ်ကြောင်းသတင်းထုတ်ပြန်ထားသလိုစီရေးလှုပ်ရှားမှုတွေရပ်ဆိုင်ဖို့နဲ့တက်တွေပြန်လည်ရုပ်သိမ်းဖို့တောင်းဆိုထားပါတယ်လက်ရှိဖြစ်ပေါ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတမရော့ဘက်ကိုမေးမြန်းဖို့ဆက်သွယ်ရမှာတော့ဆက်သွယ်လို့မရခဲ့ပါဘူးတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရဲသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့ပို့အမျိုးသားလူမျိုးရေးအဖွဲ့ချုပ် PNLO ကနာယကဗိုလ်မှူးကြီးခွန်အောင်ကာကတော့ဖပုံခိုင်မှာဖြစ်ပေါ်နေတဲ့စီးရဲတင်းမာမှုပေါ်အခုလိုသုံးသပ်ပါတယ
်တကယ်လို့ကြည့်ရင်မထက်ကလား PNLO ကဒုတမူးကြီးပဲညီလာခံတစ်ခုလောက်တာတင်ပြလိုက်ပါခင်ဗျာအဲပို့တမူးညီလာခံထွက်တဲ့ရလကပြီးတော့ဖြူတော်မဆောင်ဘူးလေကွာတိကောင်းမိပါပေါ့နော်နောက်တစ်ခါကျွန်တော်တို့ KNU ဥဆောင်နေတဲ့ PPFC ကရှိရကြ PPFC ရဲ့ဇန်နဝါရီ17ဆက်နဲ့ပြင်သာချက်ကိုဆရာတို့ခါပြန်ကြည့်ဟာအဲ့ပြင်သာချက်ကလည်းဒီလိုပါအပြုသဘောမဆောင်ဘူးလားရှမ်းမဲ့ရခိုင်ကအမှုပါစေမလုပ်ရရင်မလုပ်ဘူး confrontation ကိုတည်တဲ့ပုံစံနဲ့ချက်အလုပ်ပြောင်းဝိုင်းဝန်းပူပေါင်းဆောင်ရွက်မယ်ဆိုတဲ့ချင်းကမှုမျိုးချက်ကိုပြတ်သမားရှာမဲ့ချင်းကမှုမျိုးကိုတော်တော်မြင်ရတော့ကြကျွန်တော်ကိုယ်တိုင်အဲ့ဒါလိုမြင်ရအဲ့ဒါအဲ့ဒီပုံမှာတက်ကြတယ်ဒီလမ်းကြောင်းနဲ့တုံ့ပြန်တာလည်းဖြစ်နိုင်တာပါဗျာ
KNLA ဟာ KNU လက်အောက်ခံကရင်အမျိုးသားလွတ်မြောက်ရေးတပ်ဖွဲ့ဖြစ်ပြီး PPSD ကတော့ NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့ငင်းချဲရေးလုပ်ငန်းစဉ်ဥဆောင်အဖွဲ့ဖြစ်ပါတယ်ပြီးခဲ့တဲ့ဇန်နဝါရီလပထမပတ်ကကျင်းပတဲ့ KNLA တပ်မှူးညီလာခံက NCA ကိုအခြေခံတဲ့ငင်းချဲရေးဖြစ်စဉ်ဟာလက်နက်ဖြုတ်သိမ်းရေးကိုဥတည်နေတဲ့အတွက်လက်မှတ်ခံကြောင်ဆုံးဖြတ်ခဲ့သလို PPSD ရဲ့ကြေညာချက်ကတော့လူထုတွေးဆပွဲတွေနဲ့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပနိုင်မှသာပြည်ထောင်စုငင်းချဲရေးညီလာခံ21ရာစုပင်လုံးတတိယအစည်းအဝေးဆက်လက်ကျင်းပဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ဒီအခက်အခဲတွေကိုကျော်လွန်ဖို့အတွက်ဗိုလ်မှူးကြီးခွန်အောင်ကာကအခုလိုပြောဆိုပါတယ
်။ NCA ပေါ်မှာရည်ရွယ်ချက်ကြီးနဲ့အစီအကောင်ထဲပေါ်ခြင်းကိုကျွန်တော်တို့ပြောင်းစားမှာပေါ့
လောလောဆယ်မှာပြည်တော်စုငင်းချဲညီလာခံ21ရာစုပင်လုံးတတိယအစည်းအဝေးကိုမေလာဇန်းမှာကျင်းပဖို့ပြင်ဆင်နေပြီးအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲအကြိုလူထုတွေးဆပွဲတွေကျင်းပရေးဟာအစိုးရတက်မရော်နဲ့ NCA လက်မှတ်ရေးထိုးထားတဲ့လက်နက်ကိုင်အဖွဲ့တွေအကြားပြည်လည်ညှိနှိုင်းရမယ့်အခြေအနေတွေရှိနေတာဖြစ်ပါတယ
် VOA သတင်းတော့ကိုမိုးစောရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်